ရှေ့သတင်းပတ်အတွင်းယူကရိန်းအရေးကိစ္စအတွက်အမေရိကန်နဲ့ဆွေးနွေးမှုတွေပြုလုပ်တဲ့အခါအမေရိကန်ရဲ့ဖိအားတွေကြောင့်သူတို့ဘက်ကတောင်းဆိုထားတဲ့အနောက်အုပ်စုနိုင်ငံတွေကရုရှားရဲ့လုံခြုံရေးကိုအာမခံပေးရမယ်ဆိုတဲ့အချက်ကိုအလျှော့ပေးမှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဆွေးနွေးပွဲတွေကိုအလင်းမြန်အဆုံးသတ်ပစ်ကောင်းပြစ်နိုင်တယ်လို့လည်းရုရှားကပြောပါတယ်။ဂျနီဗာ၊ဘရပ်ဆဲလ်စ်နဲ့ဗီယက်နာသုံးနေရာတို့မှာဆွေးနွေးမှုတွေဇက်တိုက်ပြုလုပ်သွားဖို့စီစဉ်ထားကြပေမဲ့တန်တမာအရေးအရအဲ့ဒီဆွေးနွေးမှုတွေဟာပထမတစ်ခုတည်းတွင်ရုတ်တရက်ပြတ်သွားကောင်းပြတ်သွားနိုင်တဲ့အခြေအနေရှိတယ်လို့ရုရှားလက်ထောက်နိုင်ငံရဲ့ဝန်ကြီးဆာဂျီရီယာကော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးတော့အစိုးရပိုင်း RNA သတင်းမှာဖော်ပြထားပါတယ်။ဒီဆွေးနွေးပွဲတွေအတွက်ရုရှားဘက်ကကောင်းမွန်တဲ့မျှော်လင့်ချက်မထားဘူးလို့ဆွေးနွေးပွဲတွေမှာရုရှားအဖွဲ့ကိုဦးဆောင်မဲ့လက်ထောက်နိုင်ငံရဲ့ဝန်ကြီးရက်ကော့ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ရုရှားအစိုးရပိုင်းသတင်းမီဒီယာမှာရေးပါတယ်။ရုရှားဘက်ကအလျှော့မပေးတဲ့သဘောထားရှိကြောင်းလက်ထောက်နိုင်ငံရဲ့ဝန်ကြီးအဲ့ဒီလိုပြောဆိုချက်ဟာစစ်အေးခေတ်ကာလနောက်ပိုင်းအမေရိကန်နဲ့ရုရှားအကြားကဆက်ဆံရေးမှာအတင်းမာဆုံးအခြေအနေကိုရောက်သွားစေပါတယ်။ယူကရိန်းနယ်စပ်မှာထောင်ပေါင်းချီတဲ့ရုရှားတပ်ဖွဲ့တွေစုဝေးရောက်ရှိနေတာဟာရုရှားကယူကရိန်းပိုင်နယ်မြေကိုခရိုင်းမီးယားကိုသင်ပိုက်လိုက်ပြီးရှင်းနေကြမှာတကြော့ပြန်ထိုးစစ်ဆင်သင်ပိုက်ဖို့ပြင်ဆင်နေတာဖြစ်နိုင်တယ်လို့အမေရိကန်နဲ့ယူကရိန်းတို့ကယူဆထားကြပါတယ်။ရုရှားကတော့ယူကရိန်းကိုသင်ပိုက်ဖို့အစီအစဉ်မရှိကြောင်းညှင်းဆိုထားပါတယ်ခင်ဗျာ။